2018ခုနှစ်အတွက်ကုလသမဂ္ဂဒုရညီလာခံရဲ့မြန်မာအရေးဆုံးဖြတ်ချက်မှာထူးခြားချက်ကတော့မြန်မာနိုင်ငံမှာလူခွင့်ချုပ်ဖောက်မှုတွေကိုနိုင်ငံတကာတရားရုံးတွေမှာခေါ်ယုံတင်တရားစွဲနိုင်ရေးအမှုတင်နိုင်မှုအထောက်အထားချက်လက်တွေကိုကောက်ယူမဲ့ရန်ရည်တဲ့အတွက်ဘတ်ဂျက်ငွေဒေါ်လာ28တန်း300မှာဖြစ်ပါတယ်အခုလိုမြန်မာအရေးအတွက်ကုလသမဂ္ဂဘက်ကတန်ပေါင်းများစွာကုန်ကြခံပြီးတော့တည်ကြလက်လက်တဲ့စောင့်ကြည့်စနစ်ရန်ရည်အသက်ကိုဘာကြောင့်တိဆောက်ရသလဲတကယ်ပဲဒီလောက်ရက်ကထိရောက်မှုရှိမလားဆိုတဲ့အကြောင်းမဲအင်ဂျင်နိုင်ဆက်ပြီးတော့ရှင်းပြပါဦးခင်ဗျာ
နယူးယောက်မှာကျင်းပခဲ့တဲ့83ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့ဗန်နာရေးဆိုင်ရာပြင်စမကော်မတီကနေမြန်မာနိုင်ငံကလူခွင့်ရေးဖိနှိပ်မှုတွေကိုနိုင်ငံတကာတရားရုံးတွေမှာစစ်ဆေးအရေးယူနိုင်ဖို့ ongoing independent mechanism လို့ခေါ်တဲ့အဖွဲ့ဝင်62ဦးပါတဲ့တရားဝင်မှတ်တမ်းယူမဲ့အဖွဲ့ဖွဲ့စည်းမှုအပါအဝင်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးခရစ်စတင်ဘော့ဂနာနဲ့သူ့ရဲ့ရုံးအတွက်အသုံးစရိတ်ဘတ်ဂျက်ငွေအရင်ကဒေါ်လာ29သန်းရထားခဲ့တာပါဒါပေမဲ့တရုတ်နိုင်ငံကကန့်ကွက်ခဲ့ပြီးဘတ်ဂျက်ငွေတဝက်အထိရှော့ချဖို့တောင်းဆိုခဲ့ပေမဲ့အခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလက်မခံတာကြောင့်ခရစ်စတင်ဘာဂနာရဲ့မြန်မာပြည်တွင်းအသုံးစရိတ်ကို90ရာခိုင်နှုန်းလောက်ပဲရှော့ချလိုက်ပြီးဒေါ်လာ28သန်းသုံးစွဲဖို့ပြင်စမကော်မတီကပြီးခဲ့တဲ့စနေနေ့ကအတည်ပြုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ထောက်ခံပေးခဲ့တဲ့ကနေဒါနိုင်ငံကအားရကျေနပ်မိကြောင်းကုလသမဂ္ဂဆိုင်ရာကနေဒါကိုယ်စားလှယ်ကကော်မတီစည်းဝေးပွဲမှာအခုလိုပြောသွားပါတယ်။
Canada is particularly pleased that the action taken today enables
the committee in the ဆောင်ရွက်မှုတွေထဲမှာအထူးသဖြင့်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုအေးအေးယူအပြစ်ပေးနိုင်ရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်မဲ့ ongoing independent mechanism ခေါ်တရားဝင်မှတ်တမ်းယူမဲ့အဖွဲ့ကိုအခြေမီဖွဲ့စည်းနိုင်မှာဖြစ်တဲ့အတွက်ကနေဒါနိုင်ငံကအားရကျေနပ်မိပါတယ်ကုလသမဂ္ဂရဲ့တည်ကြားလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်ဟာပြည်တံကနေကင်းလွတ်ခွင့်ရှိနေတာကိုအဆုံးသတ်စေဖို့နဲ့ဆိုးဝါးလာတဲ့လူခွင့်ရေးဖိနှိပ်မှုတွေအကြမ်းဖက်မှုတွေအတွက်ပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးနိုင်ဖို့အလွန်အမတန်အရေးပါလာပါတယ်။တနည်းအားဖြင့်ကမ္ဘာအလယ်မှာကုလသမဂ္ဂရဲ့ဂုဏ်သိက္ခာကိုလည်းမြင့်တင်စေမှာဖြစ်ပါတယ
်။မြန်မာဘက်ကတော့အခုလိုဘတ်ဂျက်ငွေသုံးစွဲမဲ့ကိစ္စပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာပါ။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ဖွဲ့ဝင်တဦးကပြင်စမကော်မတီစည်းဝေးမှာအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်။
These mechanisms do not contribute constructively and it trains
ကုလသမဂ္ဂရဲ့တည်ကြလွတ်လပ်တဲ့စောင့်ကြည့်စနစ်ဟာအပြုသဘောမဆောင်တဲ့ပြင်ကုလသမဂ္ဂဝန်ထမ်းတွေတခြားအစီအစဉ်တွေကိုလည်းဖိအားပေးရရောက်ပါလေအထူးစောင့်ကြည့်ခံရတဲ့နိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘဲဖွဲ့စည်းထားတဲ့ဘယ်နိုင်ငံရေးဆိုင်ရာမစ်ရှင်အဖွဲ့မှစုအပြုသဘောဆောင်ပြီးလက်ဆုပ်လက်ကမ်းပြနိုင်တဲ့ရလဒ်မျိုးထွက်အောင်လုပ်နိုင်လိမ့်မယ်လို့မြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့မယုံကြည်ပါဘူးဒါကြောင့်လေတည်ကြလွတ်လပ်တဲ့စောင့်ကြည့်စနစ်တွေအသုံးပြုမဲ့ဘတ်ဂျက်ငွေရထားချက်ကိုမြန်မာဘက်ကထောက်ခံမှာမဟုတ်ပါဘူ
းကုလသမဂ္ဂဘက်ကမြန်မာအတွက်တည်ကြလွတ်လပ်တဲ့စောင့်ကြည့်ရန်တရားစနစ်ကိုနဲ့ပတ်သက်ပြီးတော့ထူးခြားချက်ကိုတော့လူခွင့်ရေးသုတေသနနဲ့စီယုံလှုံ့ဆော်ရေးအဖွဲ့ဖြစ်တဲ့ရှေပြေးအတန်ရဲ့အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါခင်အုံမာကအခုလိုပြောပါတယ
်သူကလူခွင့်ရေးအချက်အလက်ကိုပဲကောက်ယူတာမဟုတ်တော့ဘူးသူကကြတော့ဒီတရားရုံးမှာတရားစွဲနိုင်ဖို့အတွက်ခုံရုံးတင်နိုင်ဖို့အတွက်ကိုသူကတတိကံအထောက်အထားကိုရှာဖွေကောက်ယူပြီးတော့မှအမှုပြင်တာဖြစ်သွားပြီဆိုတော့ဒီအခုချပေးလိုက်တဲ့ဆိုတဲ့ဒေါ်လာ26တန်းဆိုတာကပြောမယ်ဆိုလို့ရှိရင်တော့ဒီရန်တရားအစ်စ်ကြီးအတွက်ကိုပို့ပြီးတော့မှလုပ်ပေးလိုက်တဲ့သဘောပေါ့
မြန်မာအစိုးရနဲ့စစ်တပ်ကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်တွေနဲ့ပတ်သက်ပြီးတော့လေနိုင်ငံတကာဘက်ကအယုံကြည်မရှိကြောင်းပြသရာရောက်တယ်လို့ဒေါခင်အုံမာကပြောပါတယ်
မြန်မာနိုင်ငံမှာကမြန်မာအစိုးရအနေပြီးတော့မှဒီရခိုင်ကိစ္စဖြစ်ကြတဲ့ကရခိုင်ကိစ္စအခြေအနေရခိုင်ပြည်အခြေအနေတော့ကိုဆိုပြီးတော့မှတို့ကော်မရှင်နဲ့ဖွဲ့လာတာရှိတယ်။ရှိလာတာကပြည်တွင်းကလူတွေနဲ့ပဲတို့တောက်လျှောက်ဖွဲ့ခဲ့တယ်စစ်တပ်ကပါတယ်ဒါပေမဲ့ဘယ်တော့မှပါဟိုဖွဲ့နေမြတ်တာမှုရှိစွာနဲ့မလုပ်ခဲ့တဲ့ခါကျတော့ဘာတွေဖြစ်လို့ဖြစ်မှလည်းမသိသလိုဘူးသူရဲ့ယုံကြည်ကိုးစားမှုမှလည်းမရဘူးပေါ့နော်အဖြေလည်းမထွက်ဘူး။ဒါပေမဲ့အခုနောက်ဆုံးအစိုးရဖွဲ့ထားတဲ့ကော်မရှင်တစ်ခုရှိတယ်။အဲ့ဒါကဖိလစ်ပီးကအမျိုးသမီးတယောက်နဲ့ဂျပန်ကအမျိုးသားတယောက်နဲ့နောက်ပြည်တွင်းကလူကြီးနှစ်ယောက်ပါဝင်ပြီးတော့ပါမနော်ဒီ၄ယောက်ဖွဲ့ထားတဲ့ကော်မရှင်ဆိုလို့ရှိရင်ဘာပဲပြောဖွဲ့တော့ဖွဲ့ထားတယ်တိုးတော်လည်းပဲသူတို့ရဲ့ဖွဲ့စည်းမှုဟာလည်းအရင်တော့ဟိုနိုင်ငံသားနှစ်ယောက်ပါတာလွဲလို့ရှိရင်ပွင့်လင်းမြင်သာမှုမရှိရရောဒီတာဝန်ယူမှုတာဝန်ခံမှုအတွက်ကိုပေါ်ဆောင်ပေးမဲ့သူရဲ့လုပ်ပိုင်ခွင့်ကိုမရှိနေတဲ့အခါကျတော့သူကငကိုရဲကဒီကော်မရှင်ကဟိုသူအများယုံကြည်ကိုးစားဖွယ်ဖြစ်တဲ့အနေအထားမျိုးမရှိဘူးပေါ့နော်။ဒါကြောင့်မလို့လေအခုဒီကုလသမဂ္ဂအနေနဲ့ကပြည်ရင်းကရန်ရီကယုံကြည်ကိုးစားစရာမရှိတဲ့အခြေအနေပေါ်မှာလေသူတို့ဘက်ကအခုလိုမျိုးနိုင်ငံတကာကုလသမဂ္ဂရဲ့ဖွဲ့စည်းပေးလိုက်တဲ့လွတ်လပ်တဲ့နိုင်ငံတကာ ရန်တရားမျိုးတွေကိုဖွဲ့စည်းဖို့အတွက်သူတို့ဘက်ကဆုံးဖြတ်ချက်ခိုင်မာသွားတာလည်းဖြစ်နိုင်တယ်ရှင
်။ဒီနှစ်အတွက်ကုလသမဂ္ဂအထွေထွေညီလာခံရဲ့မြမအရေးဆုံးဖြတ်ချက်မှာပါတဲ့တိကျလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်အတွက်သုံးဆွဲမဲ့ဒေါ်လာ28တန်းနဲ့မှ26တန်းကိုတော့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ဦးဆောင်မဲ့အဖွဲ့ဝင်62ဦးပါတဲ့တရားဝင်မှတ်တမ်းယူမဲ့အဖွဲ့အပါအဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးကော်မရှင်တို့အတွက်သုံးဆွဲမှာဖြစ်ပါတယ်ရှင်။